စခိုင်းကြီးတွေကနေတရားဝင်ခီးတော်ဝင်အထောက်ထားမရှိပဲရောက်လာကြတဲ့အမျိုးသမီးအများစုအပါဝင်ရိုဟင်ဂျာမွတ်စလင်ဒရာဇင်လောက်ကိုအေရဝတီတိုင်းမှာအာဏာပိုင်တွေဖမ်းဆီးထိန်းသိမ်းလိုက်တဲ့အကြောင်းပြောပြပေးချင်ပါတယ်ကျွန်မမေခါပါအေရဝတီတိုင်းပတိန်မြို့မှာကင်းလှည့်တောင်ဝင်ကြနေတဲ့ရဲတပ်ဖွဲ့ကကားတစ်စီးကိုမတင်ငါလို့စစ်ဆေးရမှာအမျိုးသမီး12ဦးနဲ့အမျိုးသား1ဦးစုစုပေါင်းရိုဟင်ဂျာ13ယောက်ကိုတွေ့ရှိပြီးထိန်းသိမ်းလိုက်တာဖြစ်ပါတယ်။ရခိုင်ပြည်နယ်ကနေခီးသွွာလာခွင့်တရားဝင်အထောက်အထားမရှိပဲရောက်လာသူတွေကိုကိုဗစ်ကပ်ရောဂါကာလဖြစ်တာကြောင့်ပတိန်တက္ကသိုလ်တေဇာဆောင်မှာတီးခြားခွဲစောင့်ကြည့်စစ်ဆေးရမှာတော့ယောဂကူးစက်မှုမတွေ့ရှိရကြောင်းလဲတာဝန်ရှိသူတွေကပြောပါတယ်။သူတို့ကိုခေါ်ဆောင်လာတဲ့ကားကရင်မောင်းနဲ့ရင်နောက်လိုက်ကိုတော့ပတိန်မြို့မရဲစခန်းမှာထိန်းသိမ်းထားပြီးတွေးဆောင်ခေါ်ယူမှုနဲ့အေးအေးယူထားတယ်လို့လဲအေယာဝရီတိုင်းရဲတပ်ဖွဲ့မှယုံပြောရေးဆိုခွင့်ရှိသူဒူရဲမှုကြီးထွန်းရွှေကပြောပါတယ
်။ဘလို့ကတော့ရခိုင်ဘက်ကလို့ပဲပြောပါတယ်ခင်ဗျ။ရခိုင်တောင်ကုန်းဘက်ကဟုတ်။13ယောက်မှာအမျိုးသမီးက12ယောက်အမျိုးသားက1ယောက်တလို့ကြဘယ်လိုဆက်လုပ်နေမလဲဆိုတာတော့ကျွန်တော်လည်းပြောလို့မတတ်ဘူး။ဟိုတစ်ခါကတော့သူ့နေရာကိုပြန်ပို့လိုက်တာပဲ။ထောက်ထားတော့ဘာမှမပွားဘူး။ဘယ်လိုပြောပြချက်ရဆိုတော့ရန်ကုန်သွားမယ့်လူတွေရှိတယ်။ဒီမလေးကိုသွားမယ့်လူတွေရှိတယ်။ဒါသူ့ရဲ့ထွက်စီချက်ရအောင်။ခေါ်လာတဲ့လူတွေကိုကြတော့ကျွန်တော်ကဟိုနေလေးရာစရကြီးပုံမှာ36ကုန်နဲ့ကအမှုွက်အေးကြီးဆောင်ရထားပါတယ်ခင်ဗျ
။ဒီလာထဲမှာပဲရန်ကုန်တိုင်းရှိပြည်သားမြို့နယ်မှာရိုဟင်ဂျာ69ယောက်ကိုအာဏာပိုင်တွေစစ်ဆေးတွေ့ရှိထိန်းသိမ်းလိုက်တယ်လို့နောက်ထပ်လေတင်ငန်းညုံမြို့နယ်မှာ6ဦး၊အေယာဝတီတိုင်းပသိမ်မြို့နယ်ချောင်းသာကမ်းခြေမှာ9ဦးနဲ့အေယာဝတီတိုင်းမော်လမြိုင်ကျွန်းမြို့နယ်စစ်ပုတ်ကျွော်အနီးမှာ34ဦးကိုလည်းအာဏာပိုင်တွေကဖမ်းဆီးခဲ့ပါတယ်။ဖမ်းဆီးရမိသူတွေထဲမှာမလေးရှားနိုင်ငံကိုသွားဖို့လူမှောင်ခိုးတွေကအခကျင်းဝင်ယူပြီးရခိုင်ပြည်နယ်ကနေထွက်လာသူတွေပါဝင်ကြောင်းလည်းကနက်ဦးစစ်ဆေးချက်တွေအများသိရှိရကြောင်းရဲတပ်ဖွဲ့တာဝန်ရှိသူတွေကပြောဆိုထားပါတယ်။မကြသေးခင်ရပိုင်တွင်ရန်ကုန်တိုင်းအပါဝင်နေရာတချို့မှာအထောက်ထားမဲ့ရိုဟင်ဂျာတွေဇက်တိုက်ဆိုးလို့ဖမ်းဆီးမိတဲ့သတင်းတွေကြောင့်လူမောင်ခိုလုပ်ငန်းတွေကိုထိထိရောက်ရောက်ထိန်းချုပ်ဖို့လိုအပ်နေကြလို့ဒီလူတွေကလူကုန်ကူးသမားတွေရဲ့အဓိကပြစ်မှတ်ထားခံနေရတာကြောင့်ထိထိရောက်ရောက်အရေးယူဖို့ကိုလည်းရိုဟင်ဂျာရေးလှုပ်ရှားနေတဲ့ဒီမိုကရေစီနဲ့လူ့အခွင့်အရေးပါတီကဥကြော်ဆိုအောင်ကတိုက်တွန်းသွားပါတယ်
။အဓိကအချင်းကတော့လူမောင်ကူသမားတွေကဖြည်းဖြည်းပြီးတော့ခေါ်လာတဲ့သဘောလူမောင်ကူသမားတွေကတက်ဆိုင်ရာနေမြေမှာလည်းရှိတယ်လို့ရန်ကုန်မှာလည်းရှိတယ်။ရန်ကုန်ကနေပြီးတော့မလေးယူရီးယားပို့မယ်ဆိုရင်အဲ့ဒီဘက်မှာလည်းလူမောင်ကူသမားတွေကအခြေစိတ်ရှိတယ်အဲ့ဒီကတစင်သွားလာနေတဲ့သဘောပါအဲ့တော့သူတို့ကိုခေါ်မယ်ပြုမယ်ပို့မယ်အဲပို့မယ်နေရာမှာတချို့နေရာတွေကျတော့ရောင်းစားမယ်တချို့နေရာတွေကျတော့ဘာခေါ်မလဲပတ်စံပေးပြီးတော့ order တွေပြည်တာရှိတယ်မိန်းကလေးပြောဘယ်မိန်းကလေးဘယ်လိုမိန်းကလေးခေါ်လာမယ်ဆိုတာဘယ်လောက်ပြည့်မယ်အဲ့လိုမျိုးနဲ့ခေါ်လာနေတဲ့သဘောဖြစ်နေတဲ့အတွက်ဒါအချင်းချင်းပြောမစီလူမောင်ကူသမားတွေရဲ့ suggest ဆိုတာကိုတော့ကျွန်တော်အဲ့လိုမျိုးသုံးကျင်တယ်ဟိုလှုပ်ရှားနေတဲ့လှုပ်ရှားွက်နေရာတခုလိုဖြစ်နေပြီဆိုရင်ဒီကိစ္စကိုနိုင်ငံတော်အစိုးရကထက်ထဲဝင်ပြီးဟိုကင်တွေပြီးတော့ပြည့်ရှင်းမယ်ဆိုရင်လူမောင်ကိုသမားတွေကတော့တောင်းနိုင်မှာမဟုတ်ဘူးဒီလူမျိုးပွဲစားကခေါ်လာတဲ့နေတဲ့လက်ဖြစ်လာမှာမဟုတ်ဘူးမိန်းတိုင်နဲ့ဒီဒုက္ခတွေတွေကဒုက္ခတွေအပေါ်မှာဒုက္ခပေါ်မှာဆက်ပြီးတော့ဒုက္ခလေးရနိုင်တယ်ကြောင်းမရှိဘူးလို့ကျွန်တော်မြင်တယ်
ရိုဟင်ဂျာဆိုတဲ့အတုံးလုံးကိုတော့မြန်မာအစိုးရကတရားဝင်အသိမှတ်ပြုလက်ခံမထားသလိုတရားဝင်ခီးတော်လာခွင့်ကိုလည်းကန့်တတ်ထားတာကြောင့်ခွင့်ပြုချက်အထောက်အထားမရှိဘဲတော်လာသူတွေဟာမကြခဏဖမ်းဆီးခံရမှုတွေနဲ့လည်းကြုံရရှိပါတယ်ကုလသမဂ္ဂအပါဝင်နိုင်ငံတကာအတိုင်းဝိုင်းနဲ့လူ့အခွင့်အရေးလှုပ်ရှားသူတွေကတော့ရိုဟင်ဂျာတွေလွတ်လပ်စွာသွားလာလှုပ်ရှားခွင့်အပါဝင်အခြေခံနိုင်ငံသားအခွင့်အရေးတွေခံစားပေးဖို့ကိုလည်းမြန်မာအစိုးရတာဝန်ရှိသူတွေကိုတိုက်တွန်းထားပါတယ်ရှင်။ကျွန်မမေခါပါ VOA အတွက်သတင်းပေးပို့ထားတာဖြစ်ပါတယ်ရှင်။